အခန်းကြီးခုနှစ်အငယ်၁မှခုနှစ်သာဝရဖျားကလည်းတို့ဖြစ်ပြီးတင့်ကိုဖာရောပြင်ဤဖျားအရာ၌ငါခံထား၏တင်းအကူအာရုံသည်တင်းဤပရောဖက်ဖြစ်ရလိမ့်မည်ငါမိန့်တော်မူသမျှတို့ကိုတင်းသည်ပြန်ပြောရမည်ဖာရောပြင်သည်ဣဒရလအမျိုးသားတို့ကိုမိမိပြည်မှလွတ်လပ်ရမည်အကြောင်းကိုတင်းအကူအာရုံသည်သူထံ၌ရှောက်ရမည်ငါသည်လည်းဖာရောမိဤနှလုံးကိုခိုင်မာစေ၍အဂရုပြည်၌ငါဤနမိတ်လက္ခဏာအံ့ဘွယ်သောအမှုတို့ကိုများပြားစေမည်သို့တော်လေဖာရောမင်းသည်တင်တို့စကားကိုနားမထောင်ဘဲနေလိမ့်မည်ငါသည်လည်းငါလက်ကိုအဂုတုပြည်အပေါ်မှတင်၍ကြီးစွာသောဒဏ်ခတ်ခြင်းအပြင်ငါ၏ဘိုးဘာများငါ၏ဣဒရလအမျိုးသားတို့ကိုအဂုတုပြည်မှနှုတ်ဆောင်မည်ထို့သောအဂုတုပြည်အပေါ်မှငါလက်ကိုဆန့်၍ဣဒရလအမျိုးသားတို့ကိုသူတို့အထက်မှနှုတ်ဆောင်သောအခါငါသည်သာဝရဖျားဖြစ်ကြောင်းကိုအဂုတုလူတို့သည်တိကျလိမ့်မည်ဟုမောရှေအားမိန့်တော်မူ၏မောရှေနှင့်အာယုန်တို့သည်သာဝရဖျားမိန့်တော်မူသမျှအတိုင်းပြုကြ၏ဖာရောဘီယံထံ၌ရှောက်ကြသောအခါမောရှေ၏အသက်သည်အနှစ်80ရှိ၏အာယုန်၏အသက်သည်အနှစ်83နှစ်ရှိ၏အငယ်၈မှ73တပန်သာဝရဖျားသည်မောရှေနှင့်အာရုံတို့အားမိန့်တော်မူသည်ကဖာရောဘီယံကသင်တို့အတွက်ထူးဆန်းသောတကိုးကိုပြလော့ဟုဆိုလျင်သင်၏လန်တန်ကိုယူ၍ရှေ့တော်၌ချလော့ဟုအာရုံအားပြောလော့လန်တန်သည်လည်းမွေဖြစ်လိမ့်မည်ဟုမိန့်တော်မူ၏မောရှေနှင့်အာရုံသည်ဖာရောဘီယံထံသို့ဝင်၍သာဝရဖျားမိန့်တော်မူသည့်အတိုင်းပြုသည်ဖြင့်အာရုံသည်ဖာရောဘီယံရှေ့သူ၏ကြုံများရှေ့မှလန်ဒန်ကိုချ၍မွေဖြစ်လေ၏ထိုအခါဖာရောဘီယံသည်ပညာရှိများပြုစားတတ်သောသူများတို့ကိုခေါ်၍အဂုတုအမျိုးဝိဇ္ဇာဆရာတို့သည်ဝိဇ္ဇာအတက်အားဖြင့်ထိုအတူပြု၍မိမိတို့ကင်သောလန်ဒန်များကိုချ၍မွေဖြစ်ကြလေ၏သို့တော်လည်းအာရုံ၏လန်ဒန်သည်သူတို့၏လန်ဒန်များကိုမျိုးလေ၏ဒါဝရဖျားမိန့်တော်မူသည့်အတိုင်းဖာရောဘီယံသည်နှလုံးခိုင်မာ၍သူတို့၏စကားကိုနားမထောင်ဘဲနေ၏အငယ်၁၄မှ၁၈ထာဝရဖျားကလည်းဖာရောဘီယံသည်နှလုံးခိုင်မာ၍ဣဒရလလူတို့ကိုမလွတ်ဘဲနေ၏နာနေချိန်၌ဖာရောဘီယံထံသို့တော်လော့သူသည်ရေစိတ်သို့တော်လိမ့်မည်သူမရောက်မီသင်သည်မြကန်းနားမှရက်နေလော့မွေဖြစ်သောလန်ဒန်ကိုလည်းလက်တွင်ကင်လောဟေဘရဲမျိုးသားတို့၏ဘုရားသခင်သာရဘုရားကငါလူတို့သည်တော၌ငါအားဝတ်ပြုရမည်အကြောင်းသူတို့ကိုလွတ်လောက်ဟုအမိန်တော်ပါသောကျွန်ုပ်ကိုကိုရော့ထံသို့ဆေလွတ်တော်မူပြီးကိုရော့သည်ယခုတိုင်အောင်နားမထောင်ဘဲနေပါသည်တကားသာရဘုရားကငါသည်သာရဘုရားဖြစ်ကြောင်းကိုသင်သည်အပေတို့သိရမည်နည်းဟုမူကားနာကင်သောလန်တန်နှင့်မြည်ရေကိုရိုက်၍ထိုရေသည်အသွေးဖြစ်လိမ့်မည်မြင့်နိုင်ရှိသောငါတို့သည်တေကြလိမ့်မည်မြည်ရေလည်းနံလိမ့်မည်အဂုတုလူတို့သည်လည်းမြည်ရေကိုယွံကြလိမ့်မည်အကြောင်းကိုပြန်ပြောလို့ဟုမောရှေအားမိန့်တော်မူ၏အငယ်၁၉မှ၂၅တပန်သာရဖျားသည်မောရှေကိုမိန့်တော်မူပြန်သည်ကအာရုံအားတိလန်တန်ကိုယူ၍အဂုတုပြည်၌ရှိသောချောင်းရည်မြည်ရည်အိုင်အင်းရည်ကံရည်တွင်းရည်ရှိသည်မြအပေါ်မှာလက်ကိုဆန့်လော့ထိုရည်ရှိသည်မြတို့သည်အသွေးဖြစ်လိမ့်မည်အဂုတုပြည်တလျှောက်လုံးတစ်ခွက်ကြောက်အိုး၌မြမကျွင်းအသွေးရှိလိမ့်မည်အကြောင်းကိုပြောလို့ဟုမိန့်တော်မူ၏မောရှေနှင့်အာယုန်သည်ဒါဝရဖျားမိန်တော်မူသည့်အတိုင်းပြု၍အာရုံသည်ဖာရောဘီယံရှေ့သူ၏ကျွန်းများရှေ့မှလန်တန်ကိုခြီး၍မြည်ရည်ကိုရိုက်သည်ဖြင့်မြည်ရည်ရှိသည်မြသည့်အသွေးဖြစ်လေ၏မြင့်၌ရှိသောငါတို့သည်လည်းတေကြ၍မြည်ရည်နံသောကြောင့်အဂုတုလူတို့သည်မြည်ရည်ကိုမတောက်နိုင်ကြအဂုတုပြည်တလျှောက်လုံး၌အသွေးနှံပြလျက်ရှိလေ၏အဂုတုအမျိုးသားဝိဇ္ဇာဆရာတို့လည်းဝိဇ္ဇာတအဖြင့် ထို့အတူပြုကြ၏ဒါဝရဖျားမိန်တော်မူသည့်အတိုင်းဖာရောဘီန်သည်နှလုံးခိုင်မာ၍သူတို့၏စကားကိုနားမထောင်ဘဲနေ၏နန်းတော်သို့လှဲ့လေပြန်သွား၍ထိုအမှုကိုနှလုံးမသွင်းဘဲနေလေ၏ထိုအခါအေဂုတ်ထုလူတို့သည်မြည်ရီကိုမတောက်နိုင်သောကြောင့်တောက်ရီကိုရခြင်းကမြစ်နားမှတွင်တူးကြ၏ဒါဝရဖျားသည်မြစ်ကိုတန်ခတ်၍ခொနရက်ကိုလွန်စေတော်မူ၏